အမေရိကန်အနေနဲ့မြန်မာကိုတန်မကြီးအဆင့်မထားတော့ပဲတန်ယုံယာယီတာဝန်ခံအဆင့်ရှော့ချတော့မှာဖြစ်ပါတယ်။မကြာခင်တာဝန်သက်တမ်းကုန်ဆုံးတော့မယ့်အမေရိကန်တန်မကြီးထောမတ်စ်ဖိုင်ဒါနေရာမှာအစားထိုးဖို့နောက်ထပ်တန်မကြီးသစ်မပို့တော့ပဲယာယီတန်ယုံတာဝန်ခံအဆင့်မဲ့ထားမယ်လို့အမေရိကန်တန်ယုံနဲ့နှိစက်တဲ့အတိုင်းဝန်းက VOA ကိုပြောပါတယ်။လက်ရှိအမေရိကန်တန်ယုံဒုတိယတာဝန်ခံဒေဘရာလင်းအနေနဲ့ရှာရှီဖေယာစ်ကော်ဒီတန်ယုံယာယီတာဝန်ခံယာရူအတွက်လူသစ်မပို့မချင်းတာဝန်ယူရမယ်လို့လေဒီတန်ယုံနဲ့နှိစက်သူတွေကစက်ပြောခဲ့ပါတယ်။သမ္မတဂျိုဘိုင်ဒန်အစိုးရအနေနဲ့အာဏာသိမ်းပြီးတက်လာတဲ့လက်ရှိမြန်မာစစ်အစိုးရပေါ်အသိမှတ်မပြုကြောင်းအခုလိုတန်တမာရေးအဆင့်လျှော့ချပြီးပြချေပုံရတယ်လို့လေတန်တမာရေးအကက်ခတ်တွေကသုံးသပ်ကြပါတယ်။အမေရိကန်နိုင်ငံရဲ့ဌာနဝက်ဘ်ဆိုက်အရတန်မာကြီးဖိုင်ဒါဟာ2020ခုနှစ်ဒီဇင်ဘာ16ရက်မှာမြန်မာနိုင်ငံဆိုင်ရာတန်မာကြီးတာဝန်ခန့်ခံရပါတယ်။ဒါပေမဲ့ကိုဗစ်ရောဂါကြောင့်ဆရာနာမသိခင်2021ခုနှစ်ဇန်နဝါရီလကျမှမြန်မာနိုင်ငံကိုရောက်ခဲ့ပါတယ်ပုံမှန်အချင်းတော့ဒီတမကြီးရာထူးတက်တန်းကနှစ်နှစ်တာဝန်ယူရတာပေါ့မချခင်သတင်းဖတ်နိုင်ငံအတွင်းမှာပဲသူ့ရဲ့တမကြီးတက်တန်းလည်းကိုယ်ဆုံးတော်မှာဖြစ်ပါတယ်1988ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းတုန်းကလည်းအမေရိကန်ဆွေရကမြန်မာနိုင်ငံမှာတမကြီးအဆင့်မထားပဲဒီယာယီတယုံတာဝန်ခံအဆင့်တွေပဲနှစ်ပေါင်း20ကျော်ကြာလျှော့ချဆက်ဆံလာခဲ့ပါတယ်သမရအုပ်သိမ်းစစ်လက်ထက်အပြောင်းလဲတွေဆက်လုပ်တဲ့မြန်မာနိုင်ငံကိုသမရဘရက်အိုဘားမားရောက်လာခဲ့တဲ့2012ခုနှစ်ကမှတမကြီးအဆင့်ပြန်စီလုပ်ခဲ့တာပါခင်ဗျ